ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌတိခါတော်ရဆရာတော်ဒေါက်တာခလမ်ဆန်ဆန်ကိုတက်မတော်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲတဲ့ကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းအတွက်အတားအဆီးဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်။ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှာပွင့်လင်းမြင်သာစွာပြောဆိုနိုင်မှုအတွက်မျှော်လင့်နေတဲ့အကြောင်းပြောပါတယ်။ဒီကြောင်းကို VUE သတင်းတော်ကိုစောထက်ကမြန်မြန်သတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြမစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရေးချိုးပေါက်တာတွေရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆန်ဆွန်ကတမဒထရမ်နဲ့ဇွန်လ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်။အဲ့ဒီအပေါ်မှာတမဒော်ဘက်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥတိုက်လျှောက်ထားတာဟာတိုးတက်မှုတစ်ခုလို့မြင်ကြောင်းဒီအတွက်လည်းမျက်မျှတတပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆန်ဆောင်က VOE ကိုပြောပါတယ်
။ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုမစိတ်နာမြစ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့။ဆရာတော်ဂျန်နီကဒီဖက်ဒရယ်ဒီဒီမိုကရေစီကိုဒီဝါရစစ်ချနေတဲ့ပုံပေါ်နော်။ကျွန်တော်ခရီးရင်ဒီဝဲမဆိုးလို့ပါဘူးအားလုံးပေါ့နော်။ဟိုမိမိယုံကြည်ကိုးကွယ်ရဖို့ဒီဘဝကံစားစေချင်တဲ့ဘောနဲ့ပြောချင်းဖြစ်ပါတယ်ဒီလိုတရားရုံးမှာအမှုကရင်ဆိုင်ရမယ်ဆိုရင်လည်းကျွန်တော်တို့ဒီပစင်တင်ဘယ်ရှိနေပါလဲဒီလိုတရားရုံးကနေပုံလေးမြင်သားစွာတရားစွဲဆိုတဲ့ဆိုတာကြောင်းတဲ့မှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာပုံလေးမြင်သားစွာညှတာစွာပြောဆိုနိုင်မယ်ဆိုရင်တော့ကောင်းတဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုကြီးစားဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOE ကိုပြောခဲ့တာရှိပါတယ်။ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်။ဒီဖြစ်ရပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့တစုံတရာမှတ်ချက်တော့မပေးပါဘူး။ဆရာတော်ခလမ်ဆန်ဆွန်ကတမရထရန့်နဲ့ပြောရုံပြောဆိုရဲ့အချက်တွေဟာမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့တယ်လို့စစ်ပွဲတွေအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငိုင်းကွန်ရကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
်။ KBC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရက်ခိုင်နှုန်းကို coverage team ဖြစ်တဲ့အသင်းတော်ဖြစ်တယ်ပေါ့။အဲ့တော့ဒီအသင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌကောင်းဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွေ့အကြုံမို့လို့သူကတရားစွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကကိုတိတ်ဆိတ်သွားစေအောင်ချင်းချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင့်။
စစ်တပ်ကကချင်မှာတာမန်ရဲသားတွေပေါ်တရားစွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးကောင်းဆောင်အထိတရားစွဲလာရတဲ့အပေါ်မှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဘက်ကလည်းအမှုတွေကိုအရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်။ကုလသမဂ္ဂကြီးညာစာရန်တွေဗရင်ညင်းဒီမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လည်းစန့်ကျင်နေရလို့သူကဆိုပါတယ်။
ဒီလူမျိုးဘာမှမပြောပါလောက်တဲ့ဟာတောင်မှတတ်တက်ကလူတို့တရားစွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်နဲ့ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုတဲ့ဟာတတ်ကိုထိလို့ရှိရင်ကဘာမှလုပ်လို့မရဘူးဆိုတဲ့တာစီပြပင်းတော့အပိုင်းဖြစ်နေတဲ့ဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တူးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သိန်းဟုတ်ဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမယ့်အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားသလိုဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်နေကြောင်းလဲအမေရိကန်နှစ်ချင်းခရစ်စတန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ်